မြန်မာနိုင်ငံကလာတဲ့ရွှေပြောင်းဒုက္ခသည် 1,800 ကျော်ကိုအင်ဒိုနီးရှားနိုင်ငံမှာခိုလွန်ခွင့်ပေးထားကြောင်းအင်ဒိုနီးရှားသမ္မတဂျိုကိုဝီဒူဒိုကမနေ့ဗုဒ္ဓဟူးနေ့ကအင်ဒိုနီးရှားလွှတ်တော်မှာပြောကြားခဲ့ပါတယ်။အင်ဒိုနီးရှားနိုင်ငံပိုင်ကျွန်းတချို့မှာ9နှစ်ကြာရောက်ရှိနေကြတဲ့ရခိုင်ပြည်နယ်ကလာတဲ့မွတ်စလင်ဒုက္ခသည်တွေကတော့ခွဲခြားဆက်ဆံခံရမှုတွေရင်ဆိုင်နေရပြီးသူတို့အနာဂတ်ပျောက်ဆုံးနေတယ်လို့ပြောပါတယ်။မန်အင်ဂျင်နိုင်ကဆက်ပြီးတင်ပြပါပါ။
အင်ဒိုနီးရှားနိုင်ငံလွတ်လပ်ရေးနေ့အထိမ်းအမှတ်ဖြင့်သမ္မတဝီဒိုဒိုကအင်ဒိုနီးရှားလွှတ်တော်မှမိကွန်းပြောကြားရမှာရခိုင်ပြည်နယ်ပဋိပက္ခမှာအင်ဒိုနီးရှားအစိုးရကပါဝင်ကူညီဆောင်ရွက်ပေးနေတာရင်းနဲ့ပတ်သက်လို့အခုလိုထည့်သွင်းပြောဆိုသွားပါတယ
်။မြန်မာ untuk menyelesaikan konflik di Rakhine State melalui pembangunan yang
ဒီကအပြင်ရခိုင်ပြည်နယ်ပဋိပက္ခကိုဖြေရှင်းရမှာဖွံ့ဖြိုးတိုးတက်ရေးအပါအဝင်လူခွင့်ရေးတွေကိုလေးစားဖို့နဲ့လူမှုတိုင်းဝန်အားလုံးကိုအကာအကွယ်ပေးရေးစားတဲ့စီစဉ်နေနဲ့ဆောင်ရွက်ဖို့မြန်မာအစိုးရကိုတိုက်တွန်းနေပါတယ်။ပြည်ပကတွေကြောင့်မြန်မာနိုင်ငံကထွက်ပြေးလာတဲ့ရွှေပြောင်းဒုက္ခသည်အရေအတွက် 1,806 ဦးကိုအင်ဒိုနီးရှားနိုင်ငံမှာခိုလုံခွင့်ပေးထားပါတယ်။နောက်ပြီးတော့ထောက်ပံ့ကူညီမှုတွေနဲ့စာသင်ကျောင်းတွေဆောက်လုပ်ဖို့ပံ့ပိုးပေးခဲ့ပါတယ
်။အင်ဒိုနီးရှားနိုင်ငံဆူလာဝေစီကျွန်းအပါအဝင်ဆူမာထရာ၊မေဒန်နဲ့အာချေးစတဲ့နေရာတွေမှာရိုဟင်ဂျာဒုက္ခသည်တွေရောက်ရှိနေကြတာဖြစ်ပါတယ်။2012ခုနှစ်ရခိုင်ပြည်နယ်မှာလူမှုအတိုင်းဝိုင်းနှစ်ဖက်ကြားပဋိပက္ခတွေဖြစ်ခဲ့ပြီးတဲ့နောက်အိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးလာကြတဲ့မွတ်စလင်ဒုက္ခသည်တွေဟာရွှေပြောင်းဒုက္ခသည်တွေဖြစ်လေတွေနဲ့ဘင်္ဂလားပင်လယ်အော်ကနေတဆင့်အက်ဒမန်ပင်လယ်ကိုဖြတ်ပြီးထိုင်းနိုင်ငံအဲဒီကတဆင့်မလေးရှားအင်ဒိုနီးရှားနိုင်ငံတွေဘက်ရောက်ရှိခဲ့ကြတာဖြစ်ပါတယ်ဆူလာဝေစီကျွန်းကို2013ခုနှစ်ကတည်းကရောက်ရှိပြီးကုလသမဂ္ဂ UNHCR ရဲ့ဒုက္ခသည်လက်မှတ်ရရှိထားတဲ့ကိုအောင်နိုင်ဝင်းကတော့သူတို့ဒုက္ခသည်တွေကိုအင်ဒိုနီးရှားအစိုးရဘက်ကကူညီထောက်ပံ့ပေးတာမျိုးမရှိခဲ့ဘူးလို့ပြောပါတယ်
။အင်ဒိုနီးရှားနိုင်ငံအစိုးရရဲ့ပူးပေါင်းပါဝင်မှုပြီးတော့ထောက်ပံ့မှုသနားညာတာမှုစသဖြင့်ပေါ့နော်အဲ့လိုမျိုးနိုင်ငံကြီးပါတဲ့စိတ်ဓာတ်တွေတော့မပါပါဘူး။ဒီကနေပြီးတော့1952ခုနှစ်ကုလသမဂ္ဂရဲ့ပြည်ရင်းစာချုပ်မှာအဲ့ဒီမှာရေးထိုးခြင်းမရှိတဲ့ဆိုရက်သူဘယ်နိုင်ငံသားမှသူ့ရဲ့နိုင်ငံမှာနိုင်ငံသားဖြစ်နေသမတ်ဖက်လည်းမရှိဘူးသူသမတ်မှလည်းမဟုတ်ဘူးဆိုတာကျလို့ကံကနေပြီးတော့ကံဆိုတာဒီထိုးခြင်းစတာကတော့ချုပ်ခန်းကနေထွက်လာတဲ့အဲ့ဒီနေရာကိုစယူပေါ့ပြပါရှိတဲ့လက်မှတ်တွေထိုးပေးရအဲ့လိုဆိုတော့အင်ဒိုနီးရှားနိုင်ငံရဲ့ကျွန်တော်တို့နေဘူးနေနေရတယ်ပြီးတော့ UN ကလက်အောက်မှာပဲနေနေရတယ် UN လုပ်တဲ့ပေါ်မှာပဲမြည်ပြီးတော့လှုပ်ရှားဒီတော့ပေါ့
ဆူလာဝေစီကျွန်းမှာရခိုင်ပြည်နယ်ကရောက်လာတဲ့ဒုက္ခသည်မွတ်စလင်ရိုဟင်ဂျာအရေအတွက်235ယောက်ရှိပြီးသူတို့တွေဟာခွဲခြားဆက်ဆံခံရတဲ့အပြင်သတင်းဌာနတွေကိုအခြေအနေတွေတင်ပြရင်အင်ဒိုနီးရှားအာဏာပိုင်တွေရဲ့ဖမ်းဆီးတာကိုခံရတယ်လို့ကိုအောင်နိုင်ဝင်းကပြောပါတယ
်ဟိုသတင်းယူတဲ့သတင်းဌာနနေပြီးတော့ကျွန်တော်သတင်းတွေပါပြီးတယ်ဆိုရင်ကျွန်တော်တို့ဘယ်လိုလုပ်လို့ဆိုရင်လာဝါကကိုလုတ်ပြီးတော့ရဲကိုလုတ်ပြီးတော့အချုပ်ဆန်းမှထက်ထားတယ်ကျွန်တော်တို့ဒီမှာရောဟင်ဂျာမှာရှိတဲ့ဒီကလေးတွေကနေပြီးတော့အယောက်40ဆိုပညာရေးဆုံးရှုံးနေတာတခုဒီမှာလူငယ်တွေရဲ့အနာဂတ်ဆုံးရှုံးမှုတွေအများကြီ
းအင်ဒိုနီးရှားအစိုးရကတော့ရခိုင်ပြည်နယ်ပဋိပက္ခဟာဒေတာရင်းအရေးဖြစ်လာနေတယ်လို့မြန်မာအစိုးရကသတိပေးပြောဆိုခဲ့ပါတယ်ပြီးခဲ့တဲ့ဧပြီလကဖိလစ်ပိုင်နိုင်ငံမှာကျင်းပခဲ့တဲ့အာဆီယံထိပ်သီးအစည်းအဝေးပြင်ပမှာအင်ဒိုနီးရှားသမ္မတဝီဒိုဒိုဟာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့တည်ထောင်တွေ့ဆုံပြီးနှစ်နိုင်ငံရေးအပြင်ရခိုင်ပြည်နယ်တည်ငြိမ်ရေးကိစ္စကိုပါဆွေးနွေးခဲ့တာပါ။ဒါပေမဲ့လည်းအင်ဒိုနီးရှားနိုင်ငံတွင်းမှာရှိနေတဲ့မွတ်စလင်ရိုဟင်ဂျာဒုက္ခသည်တွေကိစ္စမှာတော့အင်ဒိုနီးရှားအစိုးရကလစ်လျူပြုထားတယ်လို့မြင်ကြောင်းကိုအောင်နိုင်ဝင်းကပြောပါရစေ
။နိုင်ငံရေးပေါ်လို့ပြောရတဲ့နေရာမှာပဲပြောတာသူရဲ့တကယ်တကယ်သူပြောသင့်ပြောထိုက်တဲ့အနာတုံးလို့ဩဇာအနာတုံးလို့ရတဲ့နေရာမှာသူရဲ့နိုင်ငံမှာကျွန်တော်တို့အတွက်ဒီမှာသူပြောဆိုတာလုပ်ပြီးတာအဲ့လိုမျိုးစာတကလက်ခံလို့ရတဲ့အဲ့လိုအနေဖြားလုံးဝလုံးဝကျွန်တော်တို့မှာမရှိဘူးတွေ့တယ်မတွေ့ပါဘူးဖြည့်ပြီးပြရလည်းမရှိဘူ
းအင်ဒိုနီးရှားနိုင်ငံမှာဒုက္ခသည်အရေးအတွက်အများဆုံးကတော့အာဖဂန်နစ္စတန်နိုင်ငံကဖြစ်ပြီးအီရန်၊ Iraq ၊ Syria ၊ Somalia ၊ Myanmar ၊ Sri Lanka ၊ Pakistan ကလာတဲ့ဒုက္ခသည်တွေလည်းခိုလုံနေကြပါရဲ့ရှင်